အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာ6ရက်ကြာဥရောပခီးစဉ်ကိုကြာသာရင်းနှီးမှာပဲစတင်လိုက်ပါတယ်။ခီးစဉ်အစရောမမြို့မှာအောက်တိုဘာ30ရက်ကနေ31ရက်နေ့အထိကျင်းပမဲ့စီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးကိုတက်ရောက်ပြီးကိုဗစ်ရောဂါအရေးရာသီဥတုပေါက်ပြန့်မှုတွေနဲ့ကမ္ဘာစီးပွားရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးမှာပါ။အဲဒီနောက်မှာတော့စကော့တလန်ဂလာစကိုမြို့မှာနိုဝင်ဘာလ1ရက်နေ့မှာစတင်ကျင်းပမဲ့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံ COP26 ကိုတက်ရောက်မှာဖြစ်ပါတယ်ကက်သလစ်ခရစ်ယာန်ဘာသာဝင်တို့လည်းဖြစ်တဲ့သမ္မတဘိုင်ဒန်ဟာဥရောပခီးစဉ်မှာပဲကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ရဲ့တွေ့ဆုံမှာလည်းဖြစ်ပါတယ်ထိပ်သီးစည်းဝေးဝဲနှစ်ခုစလုံးကိုတရုတ်သမ္မတရှင်ချင်းပင်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ကိုယ်တိုင်တက်ရောက်မှာမဟုတ်တဲ့အတွက်သမ္မတဘိုင်ဒန်ကအဓိကဦးဆောင်လိမ့်မယ်လို့အင်ဂျူတော်အမျိုးသားလုံခြုံရေးအကြံပေးအရာရှိဂျိတ်ဆူလီဗန်ကတော့ဒီတစ်ပတ်မှာပြောဆိုထားပါတယ်ခင်ဗျာ